မြန်မာနဲ့တရုတ်နိုင်ငံတနိုင်ငံနယ်ဆက်ကုန်သွယ်ရေးမှာအဓိကကျတဲ့မူဆယ်၁၀၅မိုင်စခန်းရဲ့ဝင်းမောက်တချို့ကိုဖြတ်တန်းခွင့်အချိန်ကိုရှော့ချလိုက်တာကြောင့်တရုတ်ဘက်ကသွားမဲ့ကုန်တင်ကားတွေနဲ့လူတွေဟာမနေ့ညကစပြီးတော့ပိတ်နေပါတယ်။မြန်မာဘက်ကလည်းတရုတ်ကုန်တင်ကားတွေမဖြတ်သွားနိုင်အောင်တံပြန်ပိတ်ဆို့မှုတွေဖြစ်ပွားခဲ့တာကြောင့်ဒီကနေ့မနေ့မှာတော့နှစ်ဖက်တင်းမာမှုတွေရှိခဲ့ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုဇော်ထက်သတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံကအခုနောက်ပိုင်းမှာနေဆက်ဝင်ပေါက်ကိစစ်ဆေးကျမှတ်တာတွေကိုတင်းတင်းကြပ်ကြပ်လုပ်လာတာကြောင့်တရုတ်ပြည်ထဲကိုနေတိုင်းအလုတ်သွားလုပ်တဲ့မြန်မာအလုတ်သမားတွေနဲ့ကုန်ကားတွေဟာနိုင်ငံပေါင်းများစွာစောင့်ဆိုင်နေရပါတယ်။တချို့ဆိုရင်ညပိုင်းကလေးကစောင့်ဆိုင်နေရပြီးမနက်မိုးလင်းတဲ့အချိန်ကြီးတန်းစီနေရတဲ့အတွက်ဒီနေ့လိုနှစ်ဖက်တင်းမာမှုကြီးဖြစ်လာရတာလို့ဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံသားတချို့ကတရုတ်ကားတွေမြန်မာဘက်ကိုဝင်လို့မရအောင်တံပြန်ပိတ်ဆို့ရတဲ့အတွက်တရုတ်လူဝင်မှုကြီးကြပ်ရေးရဲတွေဟာမြန်မာဘက်ကိုဝင်လာပြီးမြန်မာနိုင်ငံသားတချို့ကိုကိုတိလက်ရောက်ကျူးလွန်ခဲ့ကြောင်းမူဆယ်နန်းခမ်းရဲစပ်ကုန်သွယ်ရေးကုန်သွယ်များအသင်းကဥမင်းသိန်းကအခုလိုပြောပါတယ
်။ဟောတော့အရင်ကနေဝင်ရတဲ့အချိန်မှာပြင်ကအမျိုးမျိုးရှိတယ်။မျိုးမျိုးစစ်ကတ်တွေထုတ်တော့ဝင်ရတာကအနောက်ကြီးတယ်။စံကြားစည်းဝင်မှာဆိုရင်အနည်းဆုံး3လလောက်ပါတယ်။စကားစည်းဝင်မှာဆိုရင်အနည်းဆုံး7လလောက်ကြာတယ်ပါ။အဲ့တော့ရပမာဒီဘက်ကကြာပြီးသူတွေကလုံးဝမခမရနိုင်ဖြစ်တော့ဒီမနက်ခွန်နိုင်မင်းကဆောက်မှာတရုတ်ပြည်ကဆက်လာပြီးပမာဒီကိုဝင်လာတဲ့ကားတွေကိုပမာဒီနဲ့ဝင်လာလို့မရအောင်ဆိုပြီးတော့ကားနဲ့ကြီးကဖိတ်ဆို့တာပေါ့ဆက်မပြတဲ့ပုံစံပေါ့တရုတ်ပြည်ကရဲတွေကပမာကားသမားကိုသိဆက်ခေါ်ပါတယ်ဖိတ်ဆက်မှာပမာဒီကလူတွေကတူအူကြီးဖြစ်သွားတယ်ဟောဖိတ်ရတယ်ဟောဖိတ်တော့သူရဲတွေကဘာလို့ဆက်မလုပ်ဘူ
းတရုတ်ရဲနှစ်ယောက်ကနှစ်နိုင်ငံနေကြားအမှတ်သားကိုကျော်လာပြီးမြန်မာဘက်အကြမ်းကို၅ပြည်လောက်ညီပါဝင်ရောက်လာတဲ့အကြောင်းမျက်မြင်တွေကပြောသလိုဖုန်းမှတ်တမ်းဗီဒီယိုဖိုင်တွေမှာလည်းကိုကြီးလက်ရောက်ကျူးလွန်နေတာကိုမြင်ရပါတယ်အကင်းဖြစ်သွားပြီး15မိနစ်ကြာမှာမူဆယ်မြို့နယ်အုပ်ချုပ်ရေးမှူးနဲ့လုံခြုံရေးတချို့ရောက်လာခဲ့ပါတယ်။တရုတ်စတရီလီမျိုးအာနာပိုင်ကလည်းနေဆက်ဝင်ပေါက်ကို15မိနစ်လောက်ပိတ်ထားခဲ့ပြီးပြန်ဖွင့်ပေးခဲ့ပါတယ်။ဒီလိုပိတ်ဆို့မှုတွေဖြစ်လာရတာဟာမူဆယ်နေဆက်ကွန်ရီစကားဝင်ပေါက်ရဲ့ဝင်ထွက်ခြင်းတွေကိုတရုတ်အာနာပိုင်ဘက်ကမေလ14ရက်မှာအကြောင်းလေးတချို့လုပ်ခဲ့ပြီးဝင်ပေါက်တချို့ရဲ့အခြေအနေကိုည10နာရီကနေ8နာရီထိရှင်းချလိုက်တဲ့အတွက်ဖြစ်ပါတယ်။ရှင်ရောပိတ်ဆို့တာတွေကိုဖြည့်ဆင်းဖို့တရုတ်ရွှေလူမျိုးအာနာပိုင်ကြီးနဲ့မူဆယ်ဘက်ကအာနာပိုင်ကြီးဟာဒီနေ့ညနေ7နာရီခွဲမှာတစ်ဖက်တွေ့ဆုံခဲ့တယ်လို့မူဆယ်ခရိုင်လာဝကဦးစည်းမှုဦးဆောင်ဝေကပြောပါတယ်
။နောက်နောက်ပြင်းနဲ့ဆင်တူကြပုံမှန်ဆက်ခွဲဖိတ်တယ်လို့ကျွန်တော်တို့ဟာသူတို့ဘက်ကနေပြီးတော့အခု7နာရီမှာဖိတ်လိုက်တဲ့ကိစ္စဆက်ပြီးမှ10နာရီခွဲရှိအောင်ဖွင့်ပေးဖို့ကျွန်တော်တို့အသွားဆင်းနေဖို့ပေါ့နော်အဓိကတော့ရှင်ရောပိတ်ဆို့မှုအဆင်ပြေဖို့တော့အမလီရဆက်ပြီးတော့ရှင်းနိုင်မှာပြေးလိုက်တော့အဲ့မှာဟိုဘက်ကဝင်မဲ့မြန်မာသားတစ်စီးပေါ့အဲ့တော့အခုပို့သွားလို့မရတဲ့အတွက်ဒီနေ့မနေ့ကျတော့အဲ့ဒီပေါ်လာ line ပေါ်မှာသူကပြတ်ထားတယ်အဲ့တရုတ်ကနေပြီးတော့ရှေ့ပြေးကိုပြောတဲ့ကိစ္စကိုသူကမရှိလို့ဟိုကနေလာပြီးတော့ဆက်ခေါ်ပါမယ်အဲ့တပုံမျိုးလုပ်တာပေါ့နော်အဲ့မှာနည်းနည်းရုပ်ရုပ်ကြည့်ဖြစ်သွားတာ
တရုတ်နယ်စပ်တောင်ရှိသူတွေဟာမကြခဏဆိုတော့လို့မြန်မာဘက်အချမ်းကိုကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီး2018အောက်တိုဘာ18ရက်တုန်းကလည်းလက်နက်ကင်ဆောင်ထားတဲ့တရုတ်တပ်ဖွဲ့ဝင်တွေဟာကုန်သွယ်ရေးစကန်ဝင်ပေါက်ကနေဝင်ရောက်လာပြီးမြန်မာဘက်အချမ်းမှာစောင့်နေတဲ့ဈေးကော်မတီရုံးကဟာတရုတ်ပိုင်နယ်ထဲမှာပါရဆိုပြီးဟန်တားခဲ့ပါသေးတယ်